တရုတ်နိုင်ငံဟာကမ္ဘာကုလသမဂ္ဂဖွဲ့စည်းရေးမှာတဖြည်းဖြည်းချင်းစောင့်မိုးနေရကြည်လာနေတယ်လို့အနောက်နိုင်ငံတွေကတန်တမန်တွေကိုကူကာပြီး AFP သတင်းတပုတ်မှာရေးထားပါတယ်။အမေရိကန်ပြည်ထောင်စုကကုလသမဂ္ဂကိုအစင်းဆိုင်ပေးလာတဲ့ရန်မုံငွေကိုတမန်တော်နဲ့ချက်မှာရှော့ချထားချိန်မှာတရုတ်နိုင်ငံကတော့ကြီးမားတဲ့ပမာဏနဲ့ရန်မုံငွေတိုးပေးနေတယ်လို့တန်တမန်တူကပြောပါတယ်။ကုလသမဂ္ဂငင်းချမှုထင်းထင်းရဲ့တပ်ဖွဲ့မှာတရုတ်တပ်ဖွဲ့ဝင်2500ကျော်ရှိပြီးကျေးဇာမာလီကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့တောင်ဆူဒန်ဒေသတွေကငြိမ်းချမ်းရေးထိတိမှုလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေပါတယ်။အဲလိုမျိုးရန်မုံငွေတိုးပေးတာတွေကုလသမဂ္ဂလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်တာတွေကနေတရုတ်နိုင်ငံအတွက်ဩဇာအရှိန်အဟောတချို့ရလာပြီးကုလသမဂ္ဂထိပ်တန်းယာတုတွေမှာသူတို့လူတွေကိုခံထားဖို့တွန်းအားပေးတာတွေလည်းရှိလာပါတယ်။အာဖရိကဒေသနဲ့ကမ္ဘာတခြားနေရာတွေမှာစီးပွားရေးတိုးချက်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံဟာ2019ခုနှစ်နဲ့2018ခုနှစ်တွင်နိုင်ငံတကာအဓိကအချက်တဲချင်းတစ်ခုမှာအဓိကပါဝင်လို့ဆောင်တဲ့နိုင်ငံဖြစ်လာပါတယ်။အဒီကိစ္စတွေကတော့မြောက်ကိုရီးယားနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိစ္စတွေပါ။ရခိုင်ပြည်နယ်အရေးဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားကိုင်ပြတ်ဖြေရှင်းရမယ့်ကိစ္စဖြစ်တယ်လို့တရုတ်ကတတ်မှတ်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကလည်းအရေးယူလို့ဆောင်မဲ့ဆုံးဖြတ်ချက်တွေကိုအောင်မြင်တားရှိခဲ့ပါတယ်။မြောက်ကိုရီးယားကြီးမှလည်းအမေရိကန်ကဖိအားပေးတာကြောင့်ဒဏ်ထအရေးယူမှုတွေကိုတရုတ်ကချမှတ်ထားပြီးမယ်လေ။ကိုရီးယားသွန်းစွယ်မှာနျူကလ িয়ার ကင်းရှင်းသွားရင်တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်3000လောက်ပြန်ထွက်သွားမယ်ဆိုတဲ့မျှော်လင့်ချက်နဲ့လှုပ်ဆောင်တာဖြစ်ပါတယ်။ဒါအပြင်ဒီဒေတာတို့မှာတရုတ်ရဲ့ကလကာနောက်ွယ်ကမဟာဗျူဟာဖြစ်တယ်လို့မြင်ကြပါတယ်။